ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်အရှိကျန်းစောင်းနန်းခဲကျေးရွာတဝိုက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမေလ20ရက်နေ့နောက်ပိုင်းကနေဒီနေ့17ရက်နေ့အထိရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်နေပြီးအရသာတေဆုံးမှုတွေလည်းရှိနေပါတယ်ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းကျန်းပြပြပေးပါရှင်
ဖေကုံမြို့နယ်အရှိကျန်းစောင်းနန်းခန်းကျေးရွာလွယ်ပေါ်ကျေးရွာတဝိုက်မှာမေလ17ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးအခုမေလ18ရက်မနက်ပိုင်းမှာတော့စောင်းနန်းခန်းကျေးရွာနဲ့9မိုင်လောက်ဝေးတဲ့စီမီလော့ကျေးရွာနားမှာတိုက်ပွဲဖြစ်နေတယ်လို့စီမီလော့ကျေးရွာကံတအူးက
ဗီအိုအေကိုပြောပါတယ်ဒီကျတဲ့ဥစ္စာနဲ့မေလ18ရက်နေ့စပေါ်တော့ဒီစောင်းနန်းခန်းကျေးရွာနဲ့9မိုင်လောက်ဝေးတဲ့စီမီလော့ကျေးရွာနားမှာတိုက်ပွဲဖြစ်နေတယ်လို့စီမီလော့ကျေးရွာကံတအူးကဗီအိုအေကိုပြောပါတယ်ဒီကျတဲ့ဥစ္စာနဲ့မေလ18ရက်နေ့စပေါ်တော့ဒီစောင်းနန်းခန်း
ဒီမှာဆက်ရှင်ကဒီကနေ့အထိပေါ့မှာစီမလော့ရော်မှာလည်းတိုက်ပွဲဖြစ်တော့မယ့်အခုလည်းဖြစ်တော့မယ့်ပေါ့နော်လက်နဲ့ကြီးရောလက်နဲ့ငယ်ရောတန်ကြန်နေရတော့ဒီနေ့စစ်ချောင်းကြီးရက်ခါနဲ့မိုင်နောက်ပဲကွာတော့ဘောနော်ဒီနေ့ခုနကရက်စားဖြစ်တာဒီနေ့အခုထိပဲဒီနေ့ကုန်ထိနိုင်တဲ့
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအလွန်အကျွံအသုံးပြုပြီးဥတီယာမရှိပစ်ခတ်နေတယ
ံရသွားပါတယ်။ဖေကုံမြို့နယ်အရှိချမ်းလွယ်ပန်းစုံကျေးရွာဘက်ကဘုံကြီးကျောင်းမှာလဲမင်းညားကလက်နက်ကြီးကြလို့အရသာပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဖေကုံမြို့နယ်စီမီလော့ကျေးရွာမှာဒီကနေ့တိုက်ပွဲအတွင်းမှာလဲစာနယ်ရိခါပြန်လာယူတဲ့စစ်ဘေးရှောင်ပြည်သူ2ဦးလက်နက်ကြီးကြီးထိမှန်ပြီးထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ
်။အဲ့ကဲမင်းညားကတောင်ပုတ်ကွဲမှာဒီလက်နက်ကြီးကြပြီးတော့ဒီလူ၄ယောက်၃ယောက်ပြီးတော့၃ယောက်ဒဏ်ရာရတယ်။နောက်ဒီကနေ့တက်တော့စင်းတော့ပိုက်ပွဲမှာပြည်သူတယောက်ထိခိုက်ဒဏ်ရာရတယ်လက်နက်ကြီးသူ့ဆောင်နဲ့ထိသွားတာရိခါပြန်ယူနေနဲ့ထိသွားတာ
ကြေးရွာတွေနဲ့လက်နက်ကြီးကြလို့နေအိမ်ပျက်စီးမှုတွေလည်းဖြစ်ခဲ့ပါတယ်။ဒါအပြင်မေလ၁၆ရက်နေ့ကစစ်ကောင်စီတပ်တွေဟာအင်ဂျီ၄၀လောက်ရှိတဲ့ဆောင်းနှန်းခန်းကျေးရွာကိုမီးရှို့သွားတယ်လို့ဒေသခံနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုအခိုင်အမာပြောပါတယ်။ဒါပေမဲ့လည်းမေလ18ရက်နေ့ထုတ်မြမအလင်းသတင်းစာမှာတော့ဆောင်းနှန်းခန်းကျေးရွာကို PDF တွေကဝင်ပြီးမီးရှို့တယ်လို့စစ်ကောင်စီဘက်ကတံပြန်ဆွဆွဲထားပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ပအိုးပြည်သူ့စစ် PNO အဖွဲ့တို့တပ်ဆွဲနေရာယူထားတဲ့ညောင်ရွှေမြို့နယ်ထီရီကျေးရွာထီရီဂိတ်စခန်းကိုဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကတွားရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာလက်နက်ခဲယမ်းတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်5ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီတပ်တွေဟာဖဲခုံမြို့နယ်ဘက်ကိုအင်အားအလုံးအင်းနဲ့ထိုးစစ်ဆင်လာပြီးနယ်မြေရှင်းလင်းလုပ်တာကြောင့်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့ဒီကနေ့အထိနေ့စဉ်ရက်ဆက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဖဲခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှစ်ကပြောရေးဆိုခွင့်ရှိသူတူက VOA ကိုပြောပါတယ
်နေတိုင်းဖြစ်နေတယ်ကြဒီဒီစားခံနေတဲ့ဒီဘက်မှာမရှိတော့ဘူးရှောင်ပြေးကုန်ရတယ်16ရက်နေ့ကတော့ဒီစောင်းနှန်းခဲရွာကိုစစ်တပ်ကဝင်ပြီးတော့သူတို့ရွာအကုန်လုံးမီးရှို့သွားတယ်ကြမင်းညားက18ရက်နေ့ည17နာရီလောက်ရှိတဲ့ချိန်ကျတော့ခင်းလေကရွယ်ပန်းစုံရွာကိုသူကလက်နက်ကြီးနဲ့ထိုးလိုက်တာလက်နက်ကြီးလေးလုံးကျပြီးတော့အဲ့ဒီဘုံကြီးကျောင်းစာသင်ကျောင်းထဲမှာကျတယ်ကျတော့အဲ့ဒီဘုံကြီးကျောင်းမှာနေနေတဲ့ရွာသားတွေတော့တန်ရရတော့တယ်ကြ
လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာတောတောင်ကြားမှာပုန်းခိုနေရပြီးတော့ကျန်းမာရေးပြဿနာစားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့စစ်ရှောင်းတဦးကအခုလိုပြောပါတယ
်ခုစီဒီဖြိုင်းနိုင်တဲ့ပြက်ပြက်နေကြတယ်နောက်စားဝင်ရလဲတောင်းရလဲရလဲကကမ္ဘာရခတ်တော့အဲ့ဒါကျတော့အင်းမျိုးရကျုံနေရပါတယ
်ဖေခုံမျိုးနဲ့အရှိချမ်းမှာယာယီစစ်ဘေးရှောင်စခန်း9ခုရှိနေပြီးစစ်ဘေးဒုက္ခတွေတထောင်ကျော်ခိုးလုံနေပါတယ်အရင်တုန်းကလည်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရသူတွေဖြစ်တယ်လို့အခုလက်တလောဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လဲအိုးအိမ်ပြေးလာရသူတွေရှိပါတယ်ခမ